Civil disobedience movement CDM မှာဝန်ထမ်းတွေပါဝင်ပြီးရုံးတက်တဲ့အာဏာပြည်ဆန်တဲ့လှုပ်ရှားမှုကအာဏာသိမ်းစစ်ကောင်စီရဲ့အစိုးရရန်ရည်လက်ပတ်မှုကိုအတိုင်းအတာတစ်ခုထိထိခိုက်လာနေတာပေါ်လွင်ကြောင်းမြန်မာနိုင်ငံရေးတုံ့တက်သူတချို့ကမြင်ပါတယ်။စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့ February 17ရက်နေ့ကထုတ်လွှင့်တဲ့ပြည်ထောင်စုနေမင်းကုန်းအပေါ်အခြေခံပြီးပြောဆိုတဲ့အကြောင်းကိုကိုညံဝင်းအောင်ကတင်ပြပါမယ်ခင်ဗျာ
။ February 17ရက်နေ့မှာကြာရောက်တဲ့84နှစ်မြောက်ပြည်ထောင်စုနေနဲ့ပတ်သက်ပြီးနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ပြောသွားတဲ့မိကုန်းထဲမှာကိုဗစ်ကာကွယ်ဆေးထိုးနှံပြီးကိစ္စအပြင်ကျန်းမာရေးဝန်ထမ်းတွေအများဆုံးအလုပ်ပြန်ဆင်းဖို့အခြားအစိုးရဝန်ထမ်းတွေဟာလည်းမတမာသူတွေရဲ့သွေးထိုးပေးမှုကြောင့်လုပ်ငန်းတာဝန်ပြက်ကွက်နေရတဲ့အကြောင်းနဲ့2020ရွေးကောက်ပွဲကော်မရှင်မှာအားအနေချက်တွေရှိတဲ့သဘောထောက်ပြပြောဆိုသွားတာပါ။ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့မေးခွန်းကိုခြုံကြည့်ရင်ဝန်ထမ်းတွေရဲ့ CDM လှူရှာမှုဟာအတိုင်းအတာတစ်ခုထိထိရောက်နေတယ်ဆိုတာပေါ်လွင်ကြောင်း88ဒီမိုကရေစီရေးလှူရှာမှုခေါင်းဆောင်တူဖြစ်ခဲ့တဲ့နယူးယောက်မြို့မှာနေထိုင်သူဦးမမောင်ကျော်ကသုံးသပ်ပါတယ်
။သူကဝန်ထမ်းတွေလုပ်နေတဲ့ဒီ CDM ကိုတကယ်ကိုအထူးထူးသဘိတ်ကြီးအဆင့်ကြီးကိုဆက်ပြီးတော့ဟိုပေါက်ကွဲသွားမှာကိုသူစိုးရိမ်တဲ့သဘောရှိရလို့ကျွန်တော်ထင်ပါတယ်။ဒါသူ့ကိုတော်တော်အထိနာပြရဲ့သဘောလို့ရှင်လဲ။သူကအဲ့ဒီဘိုင်းမှာလေတံခတ်ပြော့ပြော့နေပဲရိုးသားသားအလုပ်ချင်းနေတဲ့ဝန်ထမ်းတွေကဒါမတမာသူတွေရပဲနှောက်ရက်နေတဲ့ပုံစံမျိုးဖြစ်အောင်သူကပြောနေပါတယ်။နောက်တစ်ဖက်တည်းမှာပဲကျွန်တော်တွေ့နေရတာဟို CDM ပါတဲ့ဝန်ထမ်းတွေကိုသူလိုက်ပြီးညဘက်တိတ်တိတ်စိတ်ဖမ်းနေတာပဲဆိုတော့ဒါသူကအချိုသက်ပြီးတော့ဒါပြည်ရင်နဲ့သူချင်းကတာလို့ကျွန်တော်ထင်ပါတယ်။ဒီဟာကိုသူရအောင်ဖြိုခွင်းပြီးမှသူကနောက်ချင်းသွားမှာဆိုတော့သူကဒီဝန်ထမ်းတွေပုံမှန် operation နဲ့ကိုပြန်ဝင်မှုအဲ့ဒါကိုသူကဒီမျိုးမျိုးနဲ့သူစူးစမ်းမှာပဲ။အခုလူငယ်တွေလုံနေတဲ့အဲလှုပ်ရှားမှုကဒါအချိန်ဟုန်ကြီးပိုကြီးလာဖို့အတွက်သူကအားပေးတယ်ပေါ့ဗျာ။အဲ့ဒီတော့ဒီအဲမှာပဲဟိုမျောမြင်ရှိပြီးတော့တကယ်လောက်ပိုင်းကိုရှိတဲ့နိုင်ငံရေးသမားတွေကဒီတိုင်းအချိန်ဟုန်တော့မြင့်နေဘာမှအစီအစဉ်မရှိဘူးဆိုရင်တော့ကျွန်တော်ကတဖြည်းဖြည်းနဲ့ဒါထိခိုက်စရာအကြောင်းရှိပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုဝါရှင်တန် DC မှာရှိတဲ့ကချင်မဟာမိတ်အဖွဲ့ရဲ့ဥက္ကဋ္ဌကိုဂွန်ဆန်ကတော့စစ်ကောင်စီအနေနဲ့မိမိအာဏာတည်ဆောက်ရေးမှာဥက္ကူကိုယုံကြည်မှုအားနည်းနေတာတွေ့ရကြောင်းစစ်ကောင်စီဥက္ကဋ္ဌရဲ့မေကွန်းအပေါ်သုံးသပ်ပါတယ
်ဒီနိုင်ငံတော်အစိုးရဝန်ထမ်းတွေကိုရောအာပြန်ခေါ်တာတို့ဒီ CDM မှာမပါဝင်ဖို့ပေါ့နော်လူထုလှုပ်ရှားမှုမှာမပါဝင်ဖို့သူအင်တိုက်အားတိုက်စူးစမ်းနေတဲ့ပုံပေါက်တယ်ဘာဆိုသူနေပြတယ်ယုံကြည်မှုကိုကိုကိုယုံကြည်မှုအားနည်းနေတဲ့ပုံစံကျွန်တော်တွေ့နေရဘာဆိုတိုင်းရင်းသားတယောက်နဲ့ယောက်ခေါင်းခေါက်မှထည့်ထားတယ်တခြားပါတီငယ်ကလူတွေယောက်ခေါင်းခေါက်မှထည့်ထားတယ်ထည့်ထားဆိုတာတိုင်းရင်းသားတွေကိုချော့ပေါင်းတဲ့ပုံစံပေါ့နော်ဒီဟာကဘာပုံဖော်လဲဆိုတာသူတတ်သွင်းမှတောင်မှပြဿနာရှိမဲ့ပုံစံပဲဘာဆိုသူယုံကြည်မှုအပြည့်အဝတာကနေထောက်ခံမှုအပြည့်အဝရှိရင်သူဒီလူတွေကိုခေါ်စရာမလိုပါဘူးဒီဟာကအကုန်လုံးရုပ်သေးတယ်ဒီပဲပေါ့နော်ဒီလိုမျိုးအာဏာရှင်တွေနဲ့ဒွန်တွဲနေထိုင်တဲ့နိုင်ငံမှာတိုင်းရင်းသားတွေရောငြိမ်းချမ်းဖို့အကြောင်းအရင်းမရှိဘူးအဲ့လိုပြင်ပါလားခင်ဗျာ
ပြည်ထောင်စုနေအတွက်ရည်စူးပြောဆိုတဲ့ဗိုလ်ချုပ်မူကြီးမင်းအွန်လိုင်းရဲ့မေးခွန်းကြောင့်တိုင်းရင်းသားစီလုံးညင်ညွတ်ရေးပိုရလာစရာအကြောင်းမရှိဘူးလို့ပြောသူကမေလန်းပြည်နယ်ချင်းတိုင်းသားများအဖွဲ့ CM ရဲ့တာဝန်ခံဦးစိုးသုံးမှုန်ဖြစ်ပါတယ
်ပြည်ထောင်စုနေဆိုတာဘယ်ကနေထွက်ပေါ်လာသလဲဒါပင်လုံစာချုပ်ကနေပဲထွက်ပေါ်လာတဲ့ဟာပင်လုံစာချုပ်ဆိုတာပါလေဒီမိုကရေစီနည်းချက်ချက်အတူတကွနေထိုင်ရေးဖက်ဒရယ်မူအရနေထိုင်ရေးပဲဖြစ်ပါတယ်။ဒါပေမဲ့အခုဗိုလ်ချုပ်မူကြီးမြောက်လန်ပြောတဲ့ပြည်ထောင်စုဆိုတာကတော့ဒါပင်လုံစာချုပ်ကိုစန့်ကျင်နေပါပဲ။ဒီလိုမျိုးစီအုပ်ချုပ်ရေးစနစ်ကနေအုပ်ချုပ်နေမယ်ဆိုရင်တိုင်းဒါစီလုံးကြီးရေးဆိုတာလည်းမဖြစ်နိုင်ဘူး။တကယ့်ပြည်ထောင်စုစစ်စစ်လည်းမဖြစ်နိုင်ဘူး။ပြည်ထောင်စုစစ်စစ်ဆိုတာကတော့ပင်လုံစာချုပ်ပေါ်မှာပဲခြေခံပါတယ်။ရွေးကောက်ပွဲကော်မရှင်တွေကသူတို့မဲကြီးတုံးကပဲဖြစ်ဖြစ်တခြား NLD တပါတီတည်းမဟုတ်ဘူးတခြားပါတီတွေလည်းပါတယ်လိလာသူတွေလည်းပါတယ်သူတို့ကောင်းကောင်းလည်းလုပ်ပါတယ်ဆိုတော့အခုလူချုပ်ကြီးကြီးမြောင်းဟန်ပြောတဲ့ဟာက UEC လူကြီးတွေအပြစ်တင်ပြီးတော့ဖမ်းလာတာလဲဒီလိုမျိုးနီလန်းနဲ့ပြည်ထောင်စုကိုဆက်လက်ပြီးတော့အောက်ချုပ်မယ်ဆိုတဲ့ဟာကတော့လုံးဝမဖြစ်နိုင်ဘူး
အနာဒိစကွန်စီရဲ့ဗဟုနဲ့တိုင်းပြည်နယ်ဆိုင်ရာစီမံအုပ်ချုပ်မှုဥဆောင်အဖွဲ့တွေထဲမှာတိုင်းသားတွေကိုတတ်နိုင်သမျှထဲသွင်းစည်းရုံးထားတာတွေ့ရတယ်လို့ NLD နဲ့သဘောထားကွဲလွဲပြီးရွေးကောက်ပွဲမှာအနိုင်မရတဲ့ပါတီတချို့ကခေါင်းဆောင်တွေကိုလည်းထဲသွင်းထားတာတွေ့ရပါတယ်။ဒါပေမဲ့စစ်ကောင်စီအဖွဲ့ထဲမှာပါဝင်လွတ်ဆောင်မှုကမ်းလှမ်းချက်ကိုတချို့ပါတီတွေနဲ့တိုင်းသားခေါင်းဆောင်တွေကငြင်းပယ်ခဲ့တာလည်းရှိပါတယ်ခင်ဗျာ။